နည်းပြရည်လိုက်စီစမှာတော့ဒီခန့်ကျင်ကစီအေးတင်းမှမူရင်းနဲ့ပြည်ရင်းငြိမ်းချမ်းရေးပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီခန့်ကျင်ရဲ့အပါအဝင်နိုင်ငံတော်ကစီအေးတင်းမှမူရင်းနဲ့လက်လက်ခံပြီးခတ်တွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိနေတယ်လဲဒီတက်ပွဲရောပြည်ရင်းငြိမ်းချမ်းရေးတစ်ခုလုံးကိုမထိခိုက်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေလည်းဒီတိုင်းပေါ်မှာရောက်နေပါပြီတူကတော့ရခိုင်မျိုးသားကောင်စီ ANC တွေတွင်မှုလည်းဖြစ်ဒီညတော့တန်းတဲ့လူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်တင်းစားဆရာဦးစီစောအောင်မျိုးတို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်내ဆွေးနွေးမြေပုဂ္ဂိုလ်ရဲ့တုံ့တက်ချက်ကိုကြားချင်ပါတယ်။ကျွန်တော်တို့ခုဒီခိုက်ပြင်းတဲ့မြောက်ပိုင်းကကြံစည်နာတွေဖြစ်ရှင်းနိုင်နေခဲ့မှာပဲ။နောက်တစ်ပုဂ္ဂိုလ်နည်းနည်းပေါ်လာရဲ့ဒီစီရေးတင်းမှမှုတွေမှာဒီလက်တလောဖြစ်ခဲ့တဲ့အပိုင်းကိုပဲပေါ့လေကျွန်တော်တို့ရေးပြီးတော့တုံ့တက်ကြည့်မယ်ဆိုရင်ဘသူ့အလုံးလုံးများပြောနိုင်မလဲ။အရင်ဆုံးကျွန်တော်ဦးထွန်းစောတုံ့တက်ပြပါလားခင်ဗျာ။
ဟုတ်ကဲ့အခုလက်တလော်ရိုက်ခိုင်ပြီးမှဖြစ်နေတဲ့စစ်ပွဲတွေကအဓိကတော့ဒီကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်မှာပေါ့လေနော်ဒီရေနီလန်းဟာနိုင်ငံရေးအရနောက်ဆုံးရွေးချယ်မှုဖြစ်ပါတယ်ဒီနိုင်ငံရေးအရအခြေချဖို့အခွင့်အလမ်းမရှိတဲ့အခါမှာဒီစစ်ရေနီလန်းကိုမလွဲမချောင်သာရွေးချယ်လာကြတာဖြစ်ပါတယ်အပြီးခဲ့တဲ့ဒီဒီဇင်ဘာ27ရက်နေ့ကတပ်မတော်ရဲ့လေးလာတာစစ်စင်ရေးရဲဆိုင်တဲ့အချိန်မှာမြန်မာပြည်မြောက်ပိုင်းနဲ့အခြေပိုင်းမှာရှိတဲ့ဒီစစ်တိုင်းဌာနချုပ်ငါးခုသာပါဝင်ပြီးတော့တောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုတမိချဲ့လက်ခဲ့တော့ခုနှစ်ကသူ့ရဲ့စီးရေးယူမှန်းချက်ကိုတည်တာနေပါတယ်ပြောရရင်တော့မြောက်ပိုင်းနဲ့အရှေ့ပိုင်းကအပကျန်ဒေသတွေမှာစစ်စင်ရေးပြင်ဖို့သဘောထားကိုထင်ထက်နေပြီးသားပါဆိုတော့ဒီနေ့ဒီခိုင်မှာ ULAA အနေနဲ့ရေးစခန်း၄ခုကိုဝင်မတိုက်ခင်ပြီးခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းကနေတမတော်ကတောက်ချောက်ဒီချိန်ကြီးနေပါပြီဒီစစ်ဖြစ်တော့တည်ရဲ့သဘောတရားအရဒီမဟာပြူဟာနီးပြူဟာပိုင်းတွေမှာသူ့အသာစီးကိုယ်အသာစီးရဖို့နီးပြူစုံနဲ့လုပ်ကြတာပါပဲဒီတော့ကစစ်ပွဲဖြစ်ရတဲ့အကြောင်းတရားကနိုင်ငံရေးပြဿနာဖြစ်ပါတယ်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးဒီလက်နဲ့ပြင်မရှာနိုင်ကြရင်တို့နိုင်ငံကမှားပြီးသားမှားတွေထပ်မှကြပြီးတော့စစ်တန်တရားလေပြီးတော့မှအနေထိုင်ုံတွေနဲ့ပဲဆက်လက်ရေးဆိုင်ကြုံတွေ့ရမှာဖြစ်ပါတယ်လို့အဲ့လိုထုတ်တတ်မိပါတယ်
။ဟုတ်ကဲ့တခုရှိတာဒီလွတ်လပ်ရေးနည်းကဝင်တိုက်ခဲ့တဲ့ကိစ္စမှာဟို EU ပြည်ထနာမျိုးတွေရှိပါရဲ့။ဥပမာဆိုရင်ဒီ EU ကထုတ်ပြန်တဲ့ပြည်ညာချက်ထဲမှာဆိုရင်ဒီရေကဲကန်းလေးကိုဝင်တိုက်တဲ့ပုံမှာစိတ်ပြည့်မိရယ်ဆိုပြီးပေါ်ပြပါရယ်။ဆိုတော့ဒီလိုတိုက်တာမျိုးอ่ะရောဒါဒီဘက်ကလွန်နေလို့ရောပြောနိုင်လားဆရာဦးထွန်းတော့
ကျွန်တော်မြင်တာအဓိကအစိုးရမှာတာဝန်ရှိပါတယ်။အစိုးရကနိုင်ငံရေးတည်ထနာကိုနိုင်ငံရေးနည်းရယအဖြေရှာနိုင်ဖို့အခွင့်အလမ်းကိုဖန်တီးဖို့လိုပါတယ်။အဲ့လိုမျိုးဖန်တီးတဲ့အခါမှာတိကျုံဆွေးနွေးမှုမှာတန်းတူရေးနဲ့ဂုံသိက္ခာရှိမှုတို့ကိုအခြေခံဖို့လိုတယ်လို့မြင်ပါတယ်။အခုကတပ်မတော်အစိုးရအနေနဲ့ငြိမ်းချမ်းရေးကိုနိုင်ငံရေးအခြေခံနဲ့မချိတ်ကပ်သေးနဲ့အေးအေးအခြေခံနဲ့ချိတ်ကပ်နေတဲ့အခါကျတော့အားလုံးပါဝင်ရေးကိုလည်းလက်မခံဆွေးနွေးပွဲမှာလည်းတန်းတူရေးလူရှိမှုနဲ့ဂုံသိက္ခာရှိမှုတို့ကိုအခြေခံပဲလိုတစ်မျိုးမလိုတစ်မျိုးလုပ်နေတာကိုတွေ့ရပါတယ်။ဒီချင်းပြောရမယ်ဆိုရင်ဒီနေ့အခိုင်အမာဖြစ်နေရတာကတပ်မတော်ကတမင်ဆုံးပို့လိုက်တာဖြစ်ပါတယ်။ဒီခိုင်မှာရှိတဲ့လက်နက်ကိုက်တော်လေးရဲ့ဖွဲ့စည်း၃ဖွဲ့လုံးဟာဦးသိန်းစိန်တို့ရဲ့လက်ထက်ကလေးက NCCD အနေနဲ့ NCA စာချုပ်လုပ်တဲ့အခါတောက်လျှောက်ပါဝင်ခဲ့ပါတယ်။အဲဒီတုန်းက NCA လက်မှတ်ရေးထိုးတဲ့အခါဦးသိန်းစိန်အစိုးရအနေနဲ့ ALP တစ်ဖွဲ့လေးကိုပဲလက်ခံပြီးတော့ကျန်တဲ့ ULAA နဲ့ကျွန်တော်တို့ ANC ဖွဲ့စည်းတွေကိုလက်မခံခဲ့ပါဘူး။အဲဒါကြောင့်ဒီလေလိုမျိုးထိတ်တန့်ရင်ဆိုင်တွေ့ရမယ်အနေထားကြီးဖြစ်လာခဲ့ရတာပါ။နောက်တစ်ခုကရခိုင်ကိုနိုင်ငံရေးအရကြောင်ပိတ်ထားပါတယ်။NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအားလုံးကိုအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုကျင်းပခွင့်ပြုပြီးတော့ရခိုင်က ALP တစ်ဖွဲ့လေးကိုပဲဒီနေ့အချိန်ထိအကြောင်းအမျိုးမျိုးပြပြီးသိသိထားပါတယ်နော်နိုင်ငံရေးပါတီ ALP ဆိုရင်လည်းပဲ2015ရွေးကောက်ပွဲမှာရခိုင်မှာတောင်ပြိုကန့်ပြိုနိုင်ပါတယ်ဒါပေမဲ့ဒီနေ့အစိုးရဖွဲ့ခွင့်မရဘူးလွတ်တော်ထဲမှာလည်းအရေးဆိုလို့မရဘူးအဲဒီနေ့လွတ်တော်ဆုံးဖြတ်ချက်တွေကလည်းအရာမတင်ဘူးပြီးတော့ရခိုင်ပြည်သူလူထုရဲ့ထောက်ခံမှုရရှိထားကြတဲ့ဒီခိုင်တော်လည်းဖွဲ့စည်းတွေပါတီနိုင်ငံရေးဖွဲ့စည်းတွေဟာဒီတိုင်းပြည်မှာငင်းကြဲရေးနဲ့နိုင်ငံရေးဖြစ်စဉ်ထဲမှာတဲတူရေတူနဲ့ဂုံတိခါရှိတဲ့ဆွေးနွေးခွင့်လုပ်ဖို့ခိုင်ခွင့်အဖြစ်အတိမဲ့ပြုခြင်းမခံရတဲ့အနေအထားကိုကြာရောက်နေရတာပါဒီလိုမျိုးဘက်ပေါင်းစုံကနှိမ့်ကုန်နဲ့နှိမ့်ကုန်နေတဲ့အခြေအနေအောက်မှာအားလုံးကသူ့နည်းသူ့ရဲ့လက်ထက်ပေါက်ကိုခြာကြမှာပဲဖြစ်ပါတယ်ဒီအဟိုသက်ဆိုင်ရာသူ့ရဲ့တက်မတော်ဘက်ကအပြစ်သဘောနဲ့ချိတ်ကရင်ပဋိပက္ခပုံပြင်းထန်လာဖို့ပဲရှိမယ်အပြည့်သဘောမဟုတ်ပဲနဲ့အပြုသဘောနဲ့ချိတ်ကပ်မယ်ဆိုရင်တော့ပဋိပက္ခပြည်လျာပြည်လျာကြောင့်လည်းငင်းချဲဘက်ကိုဥတည်နိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဆရာဦးစီစွာအောင်ရဲ့သဘောထားခင်ဗျာကျွန်တော်တို့အခုဒီလိုလောလောလည်းပူပူနဲ့ဖြစ်တဲ့ဒီစီးတင်းမာမှုရဲ့ မှာပေါ့နော်ဒီပိုင်းကိုပဲကျွန်တော်တို့တုံးသက်ကြည့်မယ်ဆိုလို့ရှိရင်ဘသူကကအလုံးလို့ပြောလို့ရမှာခုနောက်ဆုံးဖြစ်ခဲ့တဲ့ဒိဋ္ဌိကတည်းကပတ်သက်လို့
ဟိုချင်းကြီးဆိုင်ရာစိတ်တမှုတွေနဲ့ပတ်သက်လို့ဆိုရင်တော့ပြောရတော့ဖြစ်တယ်ညဥမာဟိုကျွန်တော်တို့စိတ်မကြသေးခြင်းတော့ဆိုရင်အဲရှာရန်ပြည်နယ်အတွက်မှာပေါ့နော်ဟိုတမတော်ဘက်ကနေပြီးတော့မှဒီကောင်းပလောင်ကပ်ဖွဲ့တွေပါလေကိုအဲ့မှာတိုက်ခိုက်ကြတယ်ဆိုရင်လုပ်တယ်အလုပ်တဲ့ဆိုင်အဲ့လိုချိုးကြည့်ပြီးအဲ့ဒီထဲမှာသွားတဲ့ခါကျတော့သူတို့ကအဲဒီဘုရားတော်ကလို့ပေါ့နော်ကမ်းမတော်နဲ့အစိုးရကိုပြန်ပြီးတော့ဖိအားပေးဖို့ဆိုပြီးတော့မှအဲဒီကျွန်တော်တို့မန္တလေးမူဆယ်ကုံကြွယ်ရေးလမ်းကြောင်းကိုဝင်ပြီးတော့မှအဲ့မှာတိုက်ခိုက်ကြရပါလေလို့တော့ဟိုအားလုံးကဝိုင်းပြီးတော့မှဒီမှာအဖြစ်ပြင်တဲ့ဥစ္စာတွေသူတို့ခံရတာရှိတယ်။ဒါပေမဲ့လည်းသိရတဲ့ဘောတရားမှကြားတဲ့ခါကျတော့ကိုယ့်ကိုဒီနေရာလက်တိုက်ရဲ့ကိုယ်ကဒီနေရာကနေပဲကိုခံပြီးတော့တိုက်တယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မရှိဘူး။ဒီကသူ့တဘာဝကဒီကဒီနေရာမှာလာတိုက်ရဲ့ဆိုရင်ကိုကဟုတ်တဲ့နေရာမှာသွားပြီးတော့မှပြန်ဖိအားပေးရမျိုးလဲဟိုလှုပ်ချေလှုပ်မှာပဲ။အဲ့တော့စိတ်ရည်သဘောနဲ့ပြောမယ်ဆိုရင်တော့အခုရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စမှာဘုရားကကိုထိုးကြော်ပြောတဲ့ဥစ္စာတချို့ဟာတွေတော့ကျွန်တော်ဟိုလက်ခံပါတယ်။ဘာလို့လဲဆိုတော့ပြီးခဲ့တဲ့ကာလမှာတမတော်ပါကိဦးတို့ရင်းကနေပြီးတော့မှအစ်တိုင်း၅တိုင်းမှာအပြစ်ခံရဖို့ဒီလှုပ်ဟိုဒီကြီးများတယ်။ဒါပေမဲ့ရခိုင်ပြည်နယ်မပါဘူး။အဲ့ဒီမပါတဲ့ကာလဒီမှာပဲဟိုတရင်းတွေရပါတော့ကျွန်တော်တို့ရနေတဲ့တရင်းတွေရအဲ့ဒီအခြေဆိုင်တဲ့အဲ့ဒီနေရာဘက်ကိုဟိုတက်မလို့ဘက်ကထူးစစ်ပြီးကျွန်တော်တို့ကလို့ဟိုခြေမုံကြီးလုပ်ဖို့တွေကအမှဆက်ပြီးတော့တွားနေတယ်သူစီရရှိနေရှိနေခါကျတော့ဒါဟိုသူကရက်စီကျင်တယ်ရက်စီကျင်တဲ့ခါကျတော့အဲ့ဒီကနေပဲသူကခုခံလို့ဒီဖြစ်ချင်မှဖြစ်မယ်အစ်စ်ပေါ်ရဲ့သဘောတရားကတော့ဒီလိုပဲသူကတွားမှာပဲတခြားသောပို့ပြီးတော့မှဒီဘာလဲဟိုဒီတိုက်လို့ရတဲ့ပြော့တဲ့နော်နည်းနည်းလေးပြော့တဲ့အင်အားတွေပါနေနေတဲ့အဲ့ဒီဘက်ကိုဝင်တိုက်ပြီးတော့မှတခါပြန်ပြီးတော့ဖျားပေးတယ်ဒီဘက်ကသူလုံပါပဲအဲ့ဒီအဲ့ဒီသဘောမျိုးသတိနေရတယ်တကယ်လို့ဒီစားနောက်ဆုံးပြန်ကောက်ရရင်အဲ့2015လောက်မှဆိုရင်တိုက်ပွဲတွေအဲ့ဒီဘက်မှပြန်ပြီးတော့ကျွန်တော်ပြန်ကြားလာရတယ်ရခိုင်ဘက်မှာပေါ့နော်အဲ့ဒီမှာအေးတပ်ဖွဲ့တွေနေရာဝင်ပြီးတော့ယူလာပြီးအဲ့ဒီမှာပြန်ပြီးတော့တိုက်ခိုက်လာပြီးတော့ဒီပြဿနာကအခုမှမဟုတ်ဘူးကြာ2016ဒီအစိုးရဟိုတက်ကံဒီအခြေတက်ပြီးကစားပေါ့နော် energy ဆိုတာတက်ပြီးကစားမှာအဲ့ဒါကျွန်တော်ဒီဧပြီလအကုန်လောက်မေလဇန်လောက်မှာလွတ်တော်ထဲမှာတော့မှဆင်းနေခဲ့တယ်လွတ်တော်ထဲမှာအဲ့မှာအဆိုးတစ်ခုတင်တယ်ဗျအဲ့မှာအဆိုးကဘာလဲဆိုတဲ့အခါကျတော့ဒီရခိုင်အေတက်ဖွဲ့ကိုအတိမတ်ကြည့်ပြီးတော့ဒီရဲတဲ့ကြောင့်ဒီထဲမှာပါဝင်အောင်စိုက်တုံးကြောင်ဆိုတဲ့အဆိုးအဲ့မှာတင်တယ်တင်တော့လွတ်တော်ထဲမှာအဲ့ဒီအချိန်လောကပေါ့နော်လူခဲ့တဲ့သုံးနှစ်ပေါက်ဝင်ချိန်လောက်ကပေါ့အဲ့မှာအကြီးကြီးအနည်းဆုံးဖြစ်ကြတယ်တစ်ဖက်ကဒီရခိုင်အမတ်ဒီကတစ်ဖက်တဖက်ကကြမ်းမလို့အမတ်ကြီးကတဖက်အရခိုင်အမတ်ကြီးကပြောရဲဆိုတဲ့ဒီမှာရခိုင်ကြမ်းမလို့ကတော့သုံးလုံးနဲ့ဟာကိုကြမ်းမလို့ဘက်ကလည်းပြီးခံတယ်လို့အဲ့လိုမျိုးဖြစ်တဲ့ဟာကိုနောက်ဆုံး MD အမတ်ကြီးကကြားဝင်ပြီးတော့မှဘယ်လိုဖြစ်သွားလဲဆိုတော့အဲ့ဒီဆင်းနေတဲ့ဟာကိုဆင်းနေပြနေနဲ့ပဲထားပါဟိုအနိုင်ရှုံးဆုံးပြတာမလုပ်ပါနဲ့ဆိုပြီးအဲ့လိုပြီးသွားကြရတယ်ပြောတဲ့သဘောကဒီကိုယ်လေးကဒီကိစ္စကြီးကနိုင်ငံရေးရဆင်းနေခဲ့တယ်ဆိုရင်ဒီနေ့ချိန်ကြီးရောက်မှာမဟုတ်ဘူးအဲ့ဒီချိန်တော့မလုပ်နိုင်ခဲ့တဲ့ခါကျတော့အခုချိန်ကြီးသာပြိပခါကြီးကပြည်내မှုကိုမရောက်ခဲ့သေးတာပဲအခုမှအထူးဆန်းဖြစ်တာတော့မဟုတ်ပါဘူးဟို2015-16ကလေးကဖြစ်ခဲ့တဲ့ပြဿနာပ
ါဟုတ်ကဲ့ဆိုတော့ဟိုအခုချိန်ဒီနောက်တစ်ခုပါပေါ့လေကျွန်တော်မေးချင်တာဒီတွေ့ရမြင်ရတဲ့လောက်ပေါ့လေအခုလက်တလောဒီရောလက်ဖြစ်ခဲ့ကိစ္စပေါ်မှာဒီအစိုးရနဲ့တက်မတော်ဘက်ကတုံ့ပြန်ပုံနဲ့ပတ်သက်လို့ဘယ်လိုမြင်လဲတခြားမဟုတ်ပါဘူးကျွန်တော်ဒီပြီးခဲ့တဲ့ဒီပြဿနာဖြစ်ပြီးချင်းပေါ့လေကျွန်တော်ရုပ်ပြောင်းရင်ဥတော်တည်တဲ့ဆိုင်ရှင်တွေမှာပြောတဲ့ကိစ္စပေါ်မှာဒီရခိုင်တိုင်းကဒီနိုင်ငံရေးတိုင်ဝမ်ကဒီဝေဖန်တာတွေတောက်ကွက်တာတွေကျွန်တော်တွေ့ပါတယ်။နောက်ဒီ AA နဲ့အာစာဖွဲ့တွေဘင်္ဂလားဒေ့ရှ်မှာတွေ့ရစီပြောလိုက်တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကလည်းသူတို့စီမှာဒီပြပလက်နက်ကန်ဖွဲ့တွေကိုလက်ခံထားတယ်ဆိုပြီးဆွဆွဲတဲ့သဘောမျိုးဖြစ်တယ်ဆိုပြီးတောက်ကွက်တဲ့အတန်းလည်းကျွန်တော်ကြားပါတယ်။ဆိုတော့ဒီကိစ္စကိုကန်ကြွဖြစ်ရှင်တဲ့နေရာမှာရောဒီလက်တလောဟိုအစိုးရဘက်ကလည်းဒီတက်မလို့ဘက်ကလည်းကန်ကြွဆောင်ရွက်ပုံတွေမှာဟိုကျင်းနဲ့အားရစီအားမရစီဘာများမြင်နေလဲဆရာဦးစီတို့ပါမြင်
ကျပ်ပထမပိုင်းကတော့အစိုးရနဲ့တက်မလို့ဘက်ကဖြေရှင်းပြီးပေါ့နော်။ဒါပထမတစ်ခုကတော့အဲရဲတပ်ဖွဲ့စခန်းကြီးတိုက်ခိုက်ခံရတဲ့ခါကျတော့တက်မလို့ဘက်ကပြင်ပြတယ်။ဒါကြောင့်လို့ဖြစ်တဲ့ခါကျတော့ပြန်ပြီးတော့မှဗဒါကိုတုံ့ပြန်ရမယ်။ပြန်ပြီးတော့မှနှိမ်နေရမယ်။အဲ့တော့ဒါကိုတောင်းကြပြီပါရဲ့ဆိုအမှုဖွင့်လာတယ်လေအဲ့မှာလုတ်ခေတာတွေရှိတယ်။ဒါတော့ဒါကလုတ်ကင်တဲ့အပိုင်းလေပေါ့နော်။လုတ်ကင်တဲ့အပိုင်းလေမှာအစိုးရတရားတက်မလို့တရားအနေနဲ့ဒီလိုလုပ်တဲ့ဟာတွေကကျွန်တော်တို့ဘာမှသိပြီးတော့ပြတော့အငင်းပွားစရာမလိုဘူးအဲ့ဒါတပိုင်းပေါ့နော်ဒါအတိုက်ခိုက်ခံရင်ပြန်ပြီးတော့မှသူကတိုက်ခိုက်ရတော့တို့ဟိုလူနေနေတာတို့လုံးမဲ့ဆိုတာကတော့ဒါသူ့တဘာဝပဲပြောစရာမလိုဘူးဒါပေမဲ့အဓိကပြဿနာဖြစ်သွားတာကလူရဲ့သတိမပြည့်မိတာကဥစ္စာချေးရဲ့တင်းစာရှင်းလင်းပွဲပဲဗျဥစ္စာချေးရဲ့တင်းစာရှင်းလင်းပွဲကတစ်ဖက်ကအစိုးရနဲ့တက်မလို့ရဲ့လုံးပုံလုံးကြီးအဲဒီကိုသူကရှင်းပြတယ်ဆိုတာချက်ကိုပို့ပြီးတော့မှ သူကတကယ်ကိုဟိုဗာလဲအစိုးရဝန်ထမ်းလို့မဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်လိုမျိုးတခါလဲသူကရခိုင်တိုင်းသားတွေရခိုင်အမတ်တွေကအခုဆိုရင်ရခိုင်ဟိုဆန်ကားတွေရောဗာရောတော်လို့ပတ်စကားလို့ဒီလိုမျိုးဒီလိုဖြစ်နေတယ်သူကရခိုင်ပြည်နယ်ကျဲအရှင်ကြီးရှာနေမှာရောက်ပြီးတော့မှနောင်ဆိုရင်ဘယ်လိုဖြစ်မလဲဗာညာဆိုသူကပြောတဲ့ဟာတွေကအဲ့လိုကြီးကပြဿနာကြီးအများကြီးကိုဖြစ်စီရယ်ဆက်ကျွန်တော်နားလေတာကတော့ကျွန်တော်ကတော့အစိုးရနဲ့တပ်မတော်ရဲ့ကံကြေပုံကတော့ဟိုလက်ကလုံးမှာတော့ဟုတ်ပါတယ်ရဲစခန်းတွေဘာတွေဝင်တိုက်ခံရတဲ့ခါကျတော့ဒုံရုံကြီးဖြစ်ပါတယ်ဒါကိုပြန်ပြီးတော့နေနေရမယ်အဒါတော့ရှိတယ်ဒါပေမဲ့တစ်ချက်ပါလဲရင်းရဲရဲ့အတွက်ဆွေးနွေးရတယ်ဆိုရင်တော့ရင်းရဲရေးဆိုတဲ့သဘောတရားကတော့ဟိုအချင်းချင်းချင်းမှအပြစ်ခတ်ရက်ဆဲပြီးတော့မှကျွန်တော်ကလို့အေးအဖွဲ့ကိုအတိမပြည့်ပြီးတော့မှနိုင်ငံရေးသဘောဝိုင်းပုံရောက်အောင်ပြီးခေါ်ဖို့ပဲတူတာပေါ်မှာဒါပဲရှိတယ်အဲ့တော့အရှိပိုင်းမှာမခေါ်ခဲ့ပဲနဲ့2015ရာစလာရအခုဆို3နှစ်နေနေရှိသွားပြီပေါ့နော်အဲ့တော့ကြားရမှာအကျိုးဆက်တွေကပါလေအကျိုးဆက်တွေကတစ်ခုပြီးတစ်ခုမကြည့်လို့ရဖြစ်လာတာလေဒါအဖတ်တင်လေတစ်ဖက်ကပါခေါ်လို့ရှိရင်တမတော်ကတူးအနေနဲ့အပြတ်ကြီးကနေနေလိုက်နိုင်တယ်ဆိုရင်တော့ဒါအဖြစ်တမျိုးဖြစ်တာပေါ့သူအပြတ်နဲ့နေနေတာမနိုင်ဘူးတောက်လျှောက်ကပြဿနာကဖြစ်နေတယ်တစ်ဖက်ကလည်းခုနကပြောလို့ဓာတ်ရည်ရည်ချင်းဆွဲထားတယ်ဟိုဘာလဲငွေကြေးကြီးကိုလည်းခေါ်ဆောင်တာမရှိဘူးဆိုတဲ့ခါကျတော့အခုလိုပြဿနာရှိနေတာပဲအဲ့တော့ငွေကြေးကြီးအတွက်ဆိုရင်တော့အခုတော့ပြောသလိုအပြစ်ခတ်ကိုရောက်တဲ့နေရာနဲ့ပြောရရမှာပဲဒါဘလို့မှဒါကျွန်တော်ညှိဆောင်လို့မရဘူးရက်ပြီးရနိုင်ငံရေးသဘောပေါက်ကိုရောက်အောင်ဒါစကားပြောရမှာပဲအခုတော့ပြောသလိုပြဿနာပိုပြီးတော့အခုလောလောဆယ်မှာကြီးထွားသွားတာကတော့ဥစ္စာသေးကဒိဋ္ဌိရှင်ရှင်လေးနဲ့မဆန်ဘူးသူကနိုင်ငံဝန်ထမ်းတယောက်အနေနဲ့နိုင်ငံကောင်းဆောင်တွေပြောတဲ့ပြည်အချက်အလက်တွေကိုပြောတဲ့အခြေအနေပေါ်မှာမဟုတ်ဘဲနဲ့ဒီပုံစံတရားတွေသူအများကြီးသူကပြောသွားတဲ့ခါကျတော့ဟိုတစ်ခါကရခိုင်ဟိုပါတီပေါ့နော်ရခိုင်ပါတီဆိုတာတိုင်းပြည်ထဲမှာကျွန်တော်တိုင်းပြည်မှာအလုံးအရေးကြီးတဲ့ပါတီပါဒါကလွတ်တော်တီတော်စုအချင်းလွတ်တော်ထဲမှာလည်းအမတ်တွေအများကြီးခံရတယ်ရခိုင်ပြည်ထဲမှာဆိုရင်လည်းအမတ်တွေအများကြီးစွာမေးထားတဲ့ပါတီကြီးတစ်ခုဒါသူတို့စကားကိုနားထောင်မယ်အဲ့ဒီပါတီကလည်းကန့်ကွက်တာတွေရှိလာတယ်တစ်ခါကအင်ဂျင်နီယာဆက်ဆံရေးကလည်းပြည်နယ်ဖို့လိုတယ်အဲ့တော့ဟိုအတိမပြည့်ရသေးတဲ့အစိုးရကလည်းထုတ်ပြန်တာတမတော်ကလည်းထုတ်ပြန်တာမရှိတဲ့ဟိုတကယ်ချက်လို့ဒီရေချင်းလုံးမှာပြောလိုက်တဲ့အခါကျတော့တစ်ဖက်ကအင်ဂျင်တိုင်းကြီးကလည်းကန့်ကွက်တာဒီမှာတွေရှိလာတယ်အင်ဂျင်ကအဆင်မပြေဖြစ်တာပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ဆွဲချပြီးလို့ပြောလို့ရတယ်ဥစ္စာတွေရဲ့ကြောက်ကြခြင်းတွေကြောင့်မလို့တချို့ပြည်သူပုံပြီးတော့မှပြင်ပါလာတာအဲဒီတော့ရခိုင်တိုင်းသားတွေနဲ့ပမာတိုင်းသားတွေနဲ့အဲပြင်ပြီးတော့မှနားလည်မှုတွေတာတွေဖြစ်ပေါ်လာကြတယ်လို့ကျွန်တော်ပြင်ပါတယ
်ဟုတ်ကဲ့ဆရာဦးစီဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုက်မှမှရှိနေပါတယ်ကျွန်တော်တို့ဟိုစာရေးလည်းပြဖို့ထားရှိပါတယ်အရင်ဆုံးတော့ကျွန်တော်တို့ကိုကိုလည်းဆွေးနွေးမဲ့ပုံကိုလည်းပေးကြပါတယ်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုကမောင်ဝင်းဖြစ်ပါရဲ့ကိုကမောင်ဝင်းဆွေးနွေးကြတာလည်းဖြစ်ဖြစ်မြင်းမြန်းကြတာလည်းဖြစ်ဖြစ်ဆွေးနွေးမြင်းမြန်းလို့ရပါတယ်ခင်ဗျာ
ဒီဦးစောလေးပြောလိုက်တဲ့အရာကတော်လေးကိုကလင်းနေပြစ်ဆမ်းပါဘူးလူကဲမီတော်ဒီကျုံးမလို့နိုင်ငံရေးအစိုက်ဆက်ကျေသူတို့ဒီစိတ်ချမ်းသာကြည့်စိတ်မျက်ကိုကောင်းမလို့ဆိုတာဒီကြော်လေးတစ်ခေါက်ကလည်းအဲ့လိုပဲဟိုလူရင်းကြတွေကအခွင့်အရေးပြီးဆက်သွားတယ်ဆိုပြီးတော့ဒီကရားရဲ့ဓာတ်ကုန်ရိုက်ဥထုဆောင်ပြီးလို့ပြောချင်းနေတော့တယ်အခုတနည်းကလည်းဟလာဟိုရဲစကားတွေဝင်ကြတယ်ဆိုတာသူတို့ရဲ့ဒီရှင်းရှင်းလင်းလင်းချိန်မှာတိုင်းရင်းနေတယ်ဘလို့ဒုက္ခရောက်လို့ပြောသူတို့ကတိုင်းသားနေတယ်ကအများနဲ့ရောက်ပါတယ်အဲ့တော့သူတို့ကသူတို့ခံစားချက်ကိုမခံနိုင်လို့သူတို့ကအဲ့ဒီအာဏာရှိတွေကသူတို့ပြန်ဝင်ဆိုင်တာပါတော်ဒီနိုင်ငံတော်အခွန်နဲ့ရရသာနာငွေတွေကိုစစ်တပ်ကပံ့ပိုးတော်မူနိုင်ငံတော်ကဆွတ်ပါပါဟုတ်တယ်ဘောက်ပဲ
ဟုတ်ကဲ့ကိုကမဝင်းဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါရဲ့ကိုတီးလည်မှုလည်းဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအစီအပြောထားတဲ့ပုံကူ၃ရက်စကားတော့ကျွန်တော်လက်ခံပါတယ်ခင်ဗျာသတ်ပါပါတယ်ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်အခုမြန်မာပြည်မှာဖြစ်ဆက်ခဲ့တာတ냐နော်ကျွန်တော်ကြည့်ရမယ်ဆိုရင်တော့စစ်တပ်နဲ့ဆွေးဆောင်ရမှုပြုရတယ်နော်အခုလည်းနော်ဖိနှိပ်မှုနဲ့ပြန်လဲပြန်စီတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ်နော်စစ်တပ်ဆိုတာကနော်ပြည်သူကကွယ်ပြရမယ်အစားနော်ပြည်သူဖိနှိပ်နေလို့ဒီလိုစစ်တပ်နဲ့ဖြစ်ရပါတယ်နော်ငင်းညာရေးကိုလိုချင်ပါတယ်ဆိုပြီးတော့နော်ငင်းညာရေးပေါ်ဆောင်တဲ့လူတွေငင်းညာရေးပေါ်နေတဲ့လူတွေကိုဖမ်းဆီးတာနော်နော်စစ်ဖြတ်တာတွေကစစ်တပ်တွေကကျွန်တော်တို့တွေ့မြင်ရတယ်အခုဒီခိုင်မှာဆိုနေတော့ပြည်နယ်မှုဖြစ်တဲ့အတွက်ကျွန်တော်တို့အခုလိုနော်တက်တမ်းမှုဖြစ်ရတာနော်လူ9ယောက်လောက်နော်ရခိုင်လူတက်ပြတ်ခဲ့တာရှိတယ်စစ်ကခဲ့တာရှိတယ်အဲရဲတွေပဲခင်ဗျအဲဒါကြောင့်အစိုးရအဖွဲ့အစည်းတွေမှာတာဝန်ရှိပါတယ်ပြီးတော့ဒီပြောတာကိုလည်းကျွန်တော်တို့ကလုံးဝဆောက်ပါချက်ပြီးလို့မရပါဘူးခင်ဗျစောင့်ပါတယ်ဘာဖြစ်လဲဆိုရင်နော်ဒါနောက်နောက်နော် ပေါ်လာတဲ့စက်တနာအကြီးကြီးမားမားဖြစ်နိုင်တဲ့အရေးချင်းဖြစ်နေပါတယ်စိတ်ကဖြစ်နေပါတယ်ဘာဖြစ်လဲဆိုရင်တော့ပြည်သူတွေကိုအကြမ်းဖက်မှုဖြစ်နေအောင်လှုပ်ဆောင်တဲ့စကားမျိုးဖြစ်နေတဲ့အတွက်ကျွန်တော်တို့အစမ်းမစန့်ကွက်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသိလည်းမှုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးဖေ့စ်ဘွတ်ထဲကနေပို့ထားတာတွေချို့လည်းရှိပါတယ်ဒါတွေကိုလည်းဖတ်ပြပေးချင်ပါတယ်တချို့စာရေးတော့ကျွန်တော်ရင်ဖတ်ပြချင်တာနောက်တူအောင်ဘယ်လိုလဲဆိုတော့မောင်တူအောင်ဆိုတဲ့အကောင့်ပါရှင်မသူကတော့ဘယ်လန်းသွားမှလဲအပြတ်သက်တိုက်ပွဲလားငင်းချင်းရင်းလားငင်းချင်းဆိုတာတူရှင်တွဲတည်ထိုင်မှုအတွက်လက်လက်ခံရမှလားလက်လက်ထားခဲ့ရမှလားနောက်တူကတော့မင်းကိုဂျူနီယာရဲ့သူကတော့ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ရခိုင်မျိုးသားတစ်ယောက်ပါစစ်ဖြစ်တာဘလုံးမှမကောင်းပါဘူးဘာကြောင့်လဲဆိုတော့စစ်ပွဲဖြစ်ရင်နှစ်ဖက်တစ်သားတွေတေးရတယ်နောက်ပြီးတော့ဒုက္ခတွေစစ်ပေးဆောင်နေများလာပါမယ်နောက်ပြီးဒုက္ခတွေရောက်ကြရတယ်ဗျာဒါကြောင့်အစိုးရအနေနဲ့ရခိုင်တပ်မတော်အေအေကိုအပြည့်ချင်မုံမယ်ဆိုတာမျိုးတော့မလုပ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်နိုင်ငံတော်တိုင်းပြည်ကတော်ဆန်းစုကြည်အမေစုအနေနဲ့ပြန်သုံးသပ်စေချင်ပါတယ်ငင်းငယ်အမြင်ရပါစေဆိုပြီးရေးပါတယ်နောက်တူကတော့ကျော်ကြီးဆိုတဲ့အကောင့်ပါရှင်ပါသူကတော့စစ်ပေါင်းများစွာရခိုင်လူမျိုးနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလှည့်လည်ရှုပြီးကြောင်ထုတ်ထားတဲ့အကျိုးဆက်ပါတဲ့နောက်တူကစင်ဝါဆိုတဲ့အကောင့်ပါရှင်ပါသူကတော့ဒီမိုကရေစီလမ်းကြောင်းရည်ဆိုရင်စိုးရမှာတာဝန်ရှိပါတယ်တဲ့အဆုံးဆုံးကတော့တမန်ဝါလူတွေငငယ်ရေးစီမှန်ခံရေးဆရာဂျူဟာရေးဆွဲရမှာထဲထဲဝင်ပါဝင်နေတာကအဆုံးဆုံးဖြစ်ပါတယ်တဲ့နောက်တစ်ယောက်ကတော့ခိုင်လင်းဆိုတဲ့အကောင့်ပါသူကတော့စစ်စိုးရဖိနှိပ်ခံမှုရဲ့အကျိုးဆက်လို့ယူဆပါတယ်ငင်းကြမှုကိုပြည်သူအားလုံးလိုချင်ပါတယ်ဒါကြောင့်မို့စစ်တပ်အနေနဲ့တိုင်းရင်းသားတွေပေါ်သဘောထားချင်းပြပါတယ်ဖွံ့ဖြိုးမှုကိုလည်းလက်ရှိအစိုးရအနေနဲ့ကြိုင်နေလှုပ်ဆောင်သွားမယ်ဆိုရင်တိုင်းရင်းသားဒေသအားလုံးငင်းကြမယ်လို့ယူဆပါတယ်ဆိုပြီးရေးပါတယ်စာတချို့တော့မဆုမုံဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဇော်ဝင်းဆိုတဲ့အကောင့်ကတော့ဗမာစစ်တပ်နဲ့ NLD ရဲ့လုပ်ရက်ကအမှတ်မိနေသေးတဲ့1136တုံးကရခိုင်ပြည်ရင်ထိနှံကြခဲ့တာကိုသတိရစေပြီးတော့ရခိုင်တို့ရဲ့ဇာတိမံကိုခောက်လိုက်တယ်လို့ဖြစ်သွားပါတယ်တဲ့အခုတိုက်နဲ့ဗမာစစ်တပ်နဲ့ NLD ဗမာအစိုးရရဲ့လုပ်ရက်ကအေအေကိုအင်အားကျော်နေသွားစီမှာမဟုတ်ဘဲနဲ့ရခိုင်ကထက်ကိုအင်အားနှစ်ဆတိုးသွားအောင်တွန်းပို့လိုက်တယ်လို့ဖြစ်သွားပါတယ်တဲ့ကျွန်တော်တို့လူငယ်တွေကတော့အေအေအပေါ်မှာအရင်တုန်းကပုံမှန်အနေထားပဲကူညီခဲ့ကြပေမဲ့လို့အခုချိန်မှာတော့အရင်ကထက်ကိုတုံးစပို့ပြီးပံ့ပိုးတော့မယ်ဆိုပြီးဆုံးဖြတ်ချက်ချလိုက်ပါပြီတဲ့ထုံးဆိုတဲ့အကောင့်ကတော့ရခိုင်ပြည်မှာစစ်ပွဲဖြစ်ရတာကဖိနှိပ်သူတောင်းပါတဲ့လက်ရှိစစ်ပွဲတွေပို့ပြီးတော့ပြင်းထန်လာရတဲ့နံပါတ်၁ကဗမာအစိုးရနံပါတ်၂ကဗမာစစ်တပ်မှာတာဝန်ရှိပါတယ်တဲ့ဗမာစစ်တပ်ကရခိုင်ပြည်မှာစစ်ပွဲရပ်လိုက်တယ်ဆိုရင်ရခိုင်တပ်မတော်အေအေကစစ်ပွဲကိုဖန်တီးဖို့အစီအစဉ်မရှိပါဘူးတဲ့အဓိကဗမာစစ်တပ်ကမြေပြင်မှာစစ်ပွဲရပ်လိုက်ရင်ပြီးပါပြီတဲ့တန်းကျော်ဆိုတဲ့အကောင့်ကတော့ရခိုင်ဒေသမှာတွားပြီးမြန်မာအစိုးရတပ်မတော်ဘက်ကစစ်စင်ရေးတွေမလုပ်ဖို့ရက်တန်းကရက်ပေးဖို့လိုပါတယ်တဲ့ကိုချစ်ဆိုတဲ့အကောင့်ကတော့ဗမာအစိုးရကရခိုင်ပြည်ကိုအုပ်ဆိုးလာခဲ့တာနှစ်ပေါင်း100ကျော်သွားပါပြီတဲ့ဒီလောက်ဆိုရင်တော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးတယ်မီလို့ထင်ပါတယ်တဲ့ရခိုင်ပြည်ရဲ့တယံဇာတတွေကိုရခိုင်နေအတွက်တဘုံတော်မှမပေးတဲ့ဒီအစိုးရကိုရခိုင်တပ်မတော်ကတော်လှန်တာကမှားမယ်မထင်ပါဘူးတဲ့နေရာတိုင်းမှာနှိတ်ကုတ်ခံထားရတဲ့ရခိုင်ပြည်သူတွေကအေးအေးကိုထောက်ခံကြတာမှားမယ်မထင်ပါဘူးတဲ့စဉ်းစားကြည့်ကြပေါ့ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဟိုတောင်မဲ့ကျေးဇူးလူလူကြားမှာလည်းသဘောထားအမြင်တွေကိုယ်လွယ်ရည်ကျွန်တော်တွေ့နေရရရှိပါရဲ့ဥမာဒီရေစကန်တွေကိုတိုက်လို့ရတက်ဖွဲ့ဝင်တွေပြရတယ်ဆိုပြီးခံချင်းစိတ်တွေနဲ့အေးတက်ဖွဲ့လုံရက်ကိုလက်မခံတဲ့အချိန်တွေကြားပါရဲ့တချို့ကလည်းဒီစစ်ဖြစ်တဲ့အချိန်မှာဒီလိုတိုက်တာထိုက်တယ်ဆိုတာအချိန်နဲ့ပြတ်တည်းရွေးချယ်တာမှားရလို့မဆိုနိုင်ဘူးဆိုတဲ့အမြင်တွေလည်းရှိပါရဲ့ဆိုတော့ဒီလိုတာမန်လူတွေကြားမှာလည်းသဘောထားအမြင်တွေကိုယ်လွယ်စရာဖြစ်တဲ့ဒီစောစောကျွန်တော်စောပိုင်းမှာဆွေးနွေးခဲ့တယ်လို့ပေါ့ရခိုင်နယ်တိုင်းဝိုင်းကြားမှာလည်းဟိုမကျေနပ်စရာဖြစ်ရတဲ့ကိုယ်လွယ်မှုမျိုးတွေရှိနေဆိုတော့ဒီလိုသဘောထားအမြင်ကိုယ်လွယ်ချက်တွေကဒီပြည်ရင်းငင်းငင်းဖြစ်စဉ်တစ်ခုလုံးပေါ်မှာရောဘယ်လောက်ထိတရားမှုတွေရှိလာနိုင်တယ်လဲဥထုံးတော်အရင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်မိသားစုပေါ့ဗျာဒီအခုလက်ရှိသွားနေတဲ့ငင်းငယ်အဖြစ်စဉ်ကလည်းပဲဟိုရက်တက်နေတဲ့သဘောမှရှိတယ်နော်ဒါဖြစ်လို့လေဆိုတော့ဒီကျွန်တော်တို့ကလွတ်တော်တွင်နဲ့လွတ်တော်ပါဟန်ချက်ညောင်မလုပ်နိုင်ဘူးအဓိကဥဒိယမှာတော့ကျွန်တော်တို့ကဒီငင်းငယ်အဖြစ်စဉ်မှာဒီ NCA စာချုပ်တစ်ခုရဲ့ပေါ့အခြေခံတဲ့ပုံစံမျိုးကထဲပေါ့နော်ကျန်တဲ့ဒီနီးနာတွေကိုရှာဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်လွတ်တော်အတွင်းမှာလည်းပဲကျွန်တော်တို့နီးလန်းတွေရှိနိုင်တာပဲเนาะလွတ်တော်ကမှအခုကငင်းချင်းဖြစ်စဉ်ကိုနတ္တရစုပင်လုံးညီလာခံကောင်းစီအောင်မှလုပ်နေတယ်။ကဲနတ္တရစုပင်လုံးညီလာခံကအခုကသွားလို့မရဘူး။ဒါပြလို့ဆိုတော့ NCA ကိုလက်မရေးထိုးတဲ့စားတဲ့လူတွေပဲတက်ခွင့်ရှိတယ်။တစ်ဖက်မှာလည်းပဲ NCA ကိုလက်မရေးထိုးနိုင်ဖို့အတွက်ကြိုးပမ်းနေတဲ့အခါမှာဒီစဲတာတွေကမတူဘူးเนาะ။ကျွန်တော်တို့ကလက်မရေးထိုးထားတဲ့လူတွေနဲ့လက်မမရေးထိုးတဲ့လူတွေကြားထဲမှာစီရင်အရာနေမီဒေတာရကွဲပြားမှုအခြေခံအောက်မှာတနင်္ဂနွေလုံးအတိုက်တာဆောင်တဲ့ပြည်ခရဲ့စီရင်ကိုပေါ်ဆောင်ဖို့အတွက်တက်ဖက်ကနေပြီးတော့မှဒါကိုတာဝန်ရှိတယ်။အဲ့ဒီအခြေခံလိုအပ်ချက်ကိုလည်းပဲတက်မတော်ဘက်ကနေပြီးတော့မှပေါ်ဆောင်တာမရှိဘူး။ ဆိုတဲ့အခါကျတော့ဒီလိုမျိုးပေါ့လေနော်အခုအပြစ်ခရရဲ့စီးရီကိုသူကလေးလာတာပေါ့စစ်စင်ရီတွေကိုဟိုရက်ထိုင်လိုက်တယ်ရက်ထိုင်တဲ့ခါမှလည်းမူမှန်မြင်ဘူးနော်နေရာဒီတော့ကွက်ပြီးတော့လုပ်တယ်ကျန်တဲ့နေရာဒီသားတွေမှာဆက်ပြီးတော့မှသူကစစ်စင်ရီတွေကိုထက်လုပ်နေတယ်လေဟိုမှာဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ကဒီကရင်နီဒေတာမှာနော်ပြီးခဲ့တဲ့ဒီဇင်ဘာကနေအခုကျန်ကျော်ရီဒီလာဆက်ပိုင်းတွေမှာသူတို့စီးရီလှုပ်ရှားမှုလို့လို့အဲ့လိုမျိုးတွေ့နေရတယ်နော်တက်တွေကိုတိုးဆတာတို့နော်ဒီနေနေစိုးမိုးရေးပုံစံမျိုးလုပ်နေတာတွေတွေ့ရတယ်။နောက်ပြီးတော့မှ KNU ဘက်မှာလည်းပဲအဲ့လိုအင်အားပြည့်တာတွေပုံစံမျိုးတွေကိုလုပ်နေရတယ်ရှိတယ်။ဒါတွေကကျတော့ဒါတွေကဘလို့ငြိမ်းချမ်းရေးဘက်ကိုဥတည်မလဲပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီအစိုးရတက်မတော်အနေနဲ့ပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးကစာရွက်ပေါ်မှာမဟုတ်ဘဲနဲ့လက်တွေ့အားဖြင့်လုပ်ဖို့လိုတယ်အဲ့လိုကျွန်တော်မြင်ပါတယ်။အခုရခိုင်ဘက်မှာဖြစ်နေတဲ့ကိစ္စကလည်းပဲတွေးတုံစင်းနေလမ်းကြောင်းပေါ်ကိုနော်ကျွန်တော်တို့ရောက်အောင်မသွားဘဲနဲ့အခုကအနည်းပြေရှင်မုံရဲဆိုတဲ့လမ်းကျင်ဘက်ကိုဥတည်နေတဲ့ခါကျတော့ဒါကတော့ဒီပြဿနာအแทမှာပေါ့နော်ပฏิပခတ္တရာအแทမှာလေနဲ့ပုံစံမျိုးပဲရှိမယ်ဒါဖက်ပေါက်မရနိုင်ဘူးပေါ့အဲ့ဒါကြောင့်ဖက်ပေါက်ဖြေချမယ်ဆိုရင်ငင်းကျဲလမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဆိုလို့ရှိရင် SCA အခြေခံမှုတစ်ခုလေးကိုပဲမစင်စားပဲနဲ့နော်ပြန်တဲ့နည်းလမ်းတွေကိုလည်းရှာသိတယ်လို့ကျွန်တော်အနေနဲ့မြင်ပါတ
ယ်ဟုတ်ကဲ့ကျောင်းသားဆရာဆင်းရဲကျေးဇူးပါကျွန်တော်ဆင်းရဲဝတ်တက်ကိုအီးမေးလ်နဲ့ပေးပို့ထားဆာဆောင်လည်းရှိနေပါတယ်မဆုံမဖတ်ပြပြပါဦးမယ်
ဟုတ်ကဲ့ပါရှင်ဒီမက်မေခိုင်ဆိုတဲ့အကောင့်ကပို့ထားတာပါကျမကတော့ရခိုင်ပြည်နယ်မောင်နှောကရခိုင်လူငယ်တအူးဖြစ်တဲ့မက်မေခိုင်ဖြစ်ပါတယ်တဲ့ကျမအနေနဲ့ရှင်မြင့်ချက်ဦးစားချက်တွေကတော့ရခိုင်ပြည်နယ်မှာလက်နက်ကိုင်ပဋိပက္ခတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပမှာစိုးရိမ်မှုတွေထွက်ပေါ်လာနေတယ်ဆိုတာထက်လက်ရှိမြေပြင်ရဲ့အခြေအနေနဲ့ဒုက္ခရောက်နေရတဲ့ပြည်သူတွေကိုငြင်းညာသောအဖြစ်နှစ်ဖက်စလုံးသဘောထားကြီးစွာနဲ့နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ပြီးတော့ငြင်းငဲစွာအဖြေရှာသင့်ပါတယ်တဲ့ဒီအတင်းမှမှုတွေလက်နက်ကိုင်ပြိပခါတွေအတွက်အဓိကတာဝန်ရှိရသူကတော့ပြည်ထောင်စုအစိုးရရဲ့နောက်လက်နက်ကိုင်နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်တဲ့နိုင်ငံတော်ဝန်ကတိုင်းရင်းဒေသတွေမှာလက်နက်ကိုင်တိုက်ပွဲတွေဆက်ဖြစ်နေဦးမယ်ဆိုရင်ငြိမ်းချမ်းရေးဆိုတဲ့ဟာကြီးကစကားဖြစ်နေတာကြားမှုမှဖြစ်ပြီးတော့လက်တွေမှာတော့အမြောက်တန်တနက်တန်တွေပဲကြားနေရမှာဖြစ်ပြီးငြိမ်းချမ်းရေးဆိုတဲ့အနှစ်ကာလကိုမဆိုထားပါနဲ့အတိတ်တွေတောင်မှလွဲသွားနိုင်ပါတယ်တဲ့ဒါကြောင့်မို့လို့ပြည်ထောင်စုအစိုးရအနေနဲ့ပြည်သူအတန်ကိုအလေးထားပြီးတော့သဘောထားကြီးစွာနဲ့နိုင်ငံရေးဆွေးနွေးပွဲတွေစီစဉ်ဆောင်ရွက်အကောင်အထည်ဖော်မယ်ဆိုတာကိုမျှော်လင့်ဆောင်ကားမိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါဒါတော့ငင်းငယ်မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ရေးထားတဲ့စာကြောင်လို့ပြောမှာပါ။ဆိုတော့ဆရာဦးစိတ်တော်မြင့်ကျွန်တော်တို့တကယ်တော့စစဆရာဦးထွန်းစောလည်းထောက်ပြတော့ပါတယ်ဒီငကိုရဲကရှစ်သိမ့်မတိုးတဲ့ဒီငင်းငယ်ဆွေးနွေးမှုတွေမှာကိုဒီရခိုင်ဘက်ကလက်တော်အခြေအနေတွေကထပ်ပြီးတော့ဟိုရိုက်ခတ်လာနိုင်တဲ့အခြေအနေတွေလည်းရှိနေဆိုတော့ဒီလိုအခြေအနေမျိုးတွေရှောင်ရှားနိုင်မှုဆိုရင်ကျွန်တော်တို့အစိုးရတက်မတော်နဲ့ဒီတန်းတားနဲ့လက်ကန်ဖွဲ့စည်းနေနောက်ဒီလွတ်တော်ပိုင်းရမယ်ဖြစ်ဖြစ်လေအားလုံးကဘာတွေများလုပ်ဖို့လိုဦးမလဲ
အဲပထမတစ်ခုကျွန်တော်ပြောချင်တာကတော့ရခိုင်ကိစ္စကိုပြောချင်တယ်တခြားညီလုံးရင်းရင်းဖက်ထားပါတော့ရခိုင်ကိစ္စကကျွန်တော်ကအီးမေးလ်မှာမတ်စုကိုဖတ်ပြသွားသလိုပဲအဲကျွန်တော်ကြားရတာတစ်ခုကတော့ဒီခိုင်ကောင်းကောင်းပြောက်တာပြောရဥစ္စာကကျွန်တော်တို့ဖြစ်ရောက်တယ်လောလောဆယ်ဖြစ်နေတာသူကဘာပြောလဲဆိုတော့လောလောဆယ်ကဒီမှာဖြစ်နေတဲ့ကိစ္စကတဲ့မဟုတ်တာရဲ့ပါတီအစီရင်ခံလို့ဖြစ်နေတယ်တဲ့အဲ့ဒါအဲ့တော့ဘလူးမားနဲ့အမေနဲ့ကလေးကိုလူပြတ်သဘောပေါ့နော်အဲ့တော့ဘလူးမားကတော့သူကတော့အလို့အလျှော့ပေးမှာမဟုတ်ကလေးကဘာလို့ဖြစ်ဖြစ်အတင်းကြီးကိုဆွဲပါပဲအဲ့တော့ဒီထဲမှာဘလူးမားကဘာလို့ဖြစ်မလဲအေးဖြစ်မလားဗမာမြန်မာတတ်မတော်ဖြစ်မလားအဲ့ဒီခိုင်းနိုင်ငံကြီးကောင်းဆောင်နေဖြစ်မလား energy အစိုးရဖြစ်မလားဒါလည်းကျွန်တော်မသိဘူးပေါ့ဒါပေမဲ့တကယ်တကယ်ကြာရင်တော့တကယ်ပြည်သူလူဆိုတဲ့ဥစ္စာကဟိုကားကားကလေးပေါ့နော်မိခင်ရဲ့ကားကလေးပေါ့အဲ့ဒီဥစ္စာကိုကောင်းကောင်းသိဖို့လိုပါတယ်ဆက်နောက်တစ်ခုကတော့ဒိုင်းပြည်လုံးညီညီလေးနဲ့ပတ်သက်ရင်တော့အခုရခိုင်မှာဖြစ်သွားတဲ့ကိစ္စအဒီကအများကြီးဟိုပါလေအခက်အခဲဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့ဒလော့စင်မှာကျွန်တော်ကနှစ်ပိုင်းရှိနေတယ်ဟို AG လက်မှတ်ထိုးထားပြီးတော့မှဟိုဆင်းနေကြည့်နိုင်နေတဲ့အပိုင်းရတစ်ပိုင်း AG လက်မှတ်မထိုးလာသေးတဲ့အဖွဲ့တွေကိုအဲ့ဒီလက်မှတ်ထိုးလာအောင်ဆိုပြီးတော့မှအစိုးရတက်မတော်ပတ်သက်ပြီးတော့မှကြိုးစားနေတဲ့ဒီပိုင်းအဲ့ဒီပိုင်းရှိတယ်။အဲ့ဒီပိုင်းထဲမှာဆိုရင်ပထမဒီပိုင်းကလည်းအဲ့ဒီလက်မှတ်ထိုးလာတဲ့အပိုင်းမှာလည်းအဓိကကြတဲ့အရေးကြီးတဲ့ကခင်ယူပေါ့နော်။ဒီရင်လက်မှတ်ကိုတက်ဖွဲ့နဲ့အခုအစိုးရနဲ့တက်မတော်နဲ့ပြည်လည်မှုတွေမရှိကြဘူး။မရှိတော့အဲ့ဒီဥစ္စာကြီးကလည်းဟိုရပ်တက်နေတယ်။ရပ်တက်နေပြီးတော့မှရှေ့ဆက်ကိုမသွားနိုင်ဘူး။အဲ့ဒီပြဿနာတစ်ချက်ရှိတယ်။အဲ့တော့အဲ့ဒီပြဿနာရှိနေတဲ့ကြားထဲမှာပဲအဲ့ဒီကတော့အဲ့ဒီလက်မှတ်ထိုးလာဖို့အခြားဖွဲ့တွေကိုစီးရင်နေစီမှာအဲ့ဒီရခိုင်အဖွဲ့ကအဲသူ့နဲ့ကြည့်ဒီပေါ့နော်မဟာမိတ်ကိုပြောနိုင်တဲ့တောင်းပလောက်ဖွဲ့ရဲ့ကိုကဖွဲ့ဒီပေအပေဌာနကတော့သုံးခွဲနဲ့ပတ်သက်ပြီးတော့မှဟိုမရရအောင်ပြင်လဲအောင်ဒါလုပ်ပြီးတော့ကြိုးစားနေတဲ့အချိန်မှာအဒီကြေကနာတွေပေါ်တဲ့ခါကျတော့ငြင်းငြင်းကြီးကဟိုဘာလဲဟိုအများကြီးနောက်ဆုတ်သွားမယ့်သဘောရှိတယ်ဆိုတော့အဒီဥစ္စာကိုပြင်လဲဖို့ကျွန်တော်ကမိကုန်းကိုဖြေရမယ်ဒါကိုပြင်လဲဖို့ဆိုရင်တော့ဟိုဖြစ်နေတဲ့အနေအထားကိုစဉ်းစားဖို့လိုတယ်အဲ့ဒီထိုးရပြီးတော့အဖွဲ့တွေနဲ့ဒါဖြစ်နေတယ်လေ အဲ့တော့အဲ့ဒီစာချုပ်ပါအတိုင်းကိုတူချလိုက်လာနေကြရင်လားအလက်တော်တော့ဆိုရင်လည်းကျွန်တော်တရင်ကျွန်တော်တို့တရင်တစ်ခုဖတ်ရတော့ဗောနော်တတ်မလို့ကထုတ်ပြန်တဲ့တရင်ပါပဲဒီတက်မှာခေတက်မှာငါးဘက်မှာအလန်းဖောက်တဲ့နောက်ကိစ္စတစ်ခုအဲ့ဒီမှာဟိုကိစ္စခပ်ပြဖြစ်တယ်ဆိုတဲ့ဥစ္စာအဲ့ဒါလည်းကျွန်တော်ကပြောလို့ခေဘက်ကသဘောတူလို့ကြားတာမဟုတ်ဘဲနဲ့လမ်းသွားဖောက်တဲ့ခါကျတော့ဖြစ်တဲ့အလားတူချက်ကလာနေတယ်ဆိုတော့ကျွန်တော်အဲ့တော့တမ်းတော်ရဲ့အစိုးရဘက်ကနေပြီးတော့အဲကိုလာတော်ကပြောသလိုအကြီးလက်မှတ်ထိုးထားတဲ့လူတွေနဲ့လည်းအခုသွားနေတဲ့လမ်းကြောင်းတွေကိုစီစဉ်ပြီးပြင်နေတဲ့အဲစာကြည့်ပါအတိုင်းစီညာရှိရတဲ့အကောင့်တွေပေါ်ဖို့လိုသလိုမျိုးတခြားလက်မှတ်မထိုးရသေးတဲ့လူတွေနဲ့ဒါကိုကြည့်နေကြတာပဲအဲ့ဒီမှာပါဝင်လာရရအောင်ဆိုရင်တော့အများကြီးဒါစနစ်ကြနဲ့တင်းကြီးရုပ်ဒူလာနဲ့ဒီတိုင်းဆောင်ရွက်မှသာလေဒါကတော့ဖြစ်လာဖြစ်လာနိုင်တယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဝင်စနစ်ပြည့်တဲ့ဒင်းဟာဆရာဦးစီသူအောင်မြင့်ရခိုင်မျိုးသားကောင်စီ ANC သူတွေပြင်းမှုဦးထွန်းတော်ကိုယ်ပါဝင်ဆွေးနွေးရတဲ့မျက်ချက်တွေရေးသားပြဖို့ရည်နဲ့တောထရှင်ရဲ့အားလုံးကိုထူးချီးကျူးတင်ပါတယ်ခင်ဗျာ